Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်သူ့ဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်ဇန်နဝါရီလ3ရက်နေ့တင်းတင်းလာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များနှစ်တက်မှာရှင်လန်းချက်မြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံသားနဲ့တူပြောပြပေးမှာပါယူကရိန်းနယ်စပ်မှာရုရှားကဆင့်ရအလုံးရဲနဲ့ချထားတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတနဲ့ဆွေးနွေးမှုအတွက်စီစဉ်ထားပါတယ်ဆူဒန်နိုင်ငံမှာတော့အာနာသိန်းစစ်တပ်ကနေပြန်ပြီးခန့်ထားတဲ့ဝန်ကြီးချုပ်ကယာရူးကနေနှုတ်ထွက်လိုက်ပါပြီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အတွက်တနင်္ဂနွေနေ့မှာလည်းလေရင်ခီးစင်ပေါင်း3,000ကျော်ကိုဖျက်သိမ်းလိုက်ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရထားရင
်ကောင်းပါပြီရှင်ကမ္ဘာတစ်လုံးကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြီးခဲ့တဲ့နှစ်အတွင်းဆောင်ရွက်ချက်တွေနောက်ကိုဗစ်ကပ်ပြည်တွင်းဆန္ဒပြပွဲတွေနဲ့ပါကြုံရတဲ့အိန္ဒိယရဲ့ပြီးခဲ့တဲ့တစ်နှစ်တာအတွင်းအခြေအနေတွေကိုစူးစီးတင်ပြပေးမှာဖြစ်ပြီးအဲ့ဒီနောက်မှာတော
့ဒီစမှာ30နဲ့31ဒါနာတော့ဒီသူကဒေါ်လန်နေရနေလာတာဒေါ်လန်နေရနေတိုင်းနိုင်ငံရဲ့ဒီနယ်တစ်ခုတည်းကိုဝင်လာတာပေါ့တစ်ခုကတော့ကနဘူဒီဒီနယ်တည်းဝင်တာ
နိုင်ငံရင်းနဲ့ကပ်ဘေးယောဂါအချက်တဲရီချာကနေထိုင်းဘက်ကိုတရားမဝင်မြန်မာတွေဝင်ရောက်လာနေကြဆဲဖြစ်တဲ့အကြောင်းမကြခင်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာပေးကြပါမယ်ရှင
်ယူကရိန်းအရှိတ်ဘက်နယ်စပ်တစ်ကျောင်းမှာရုရှားကအဆင့်အလုံးရင်ချထားတဲ့အတွက်အခြေအနေတွေတင်းမာနေတာကိုယောဘားစီမဲ့နီလန်တွေရှာဖွေရေးယူကရိန်းသမ္မတဗလုဒီမီလီမီယာဇလန်စကီနဲ့တနင်္လာနေ့မှာဆွေးနွေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစီစဉ်ထားပါတယ်။အရင်ဆိုဗီယက်သမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းရဲ့နယ်စပ်တစ်လျှောက်မှာရုရှားကစစ်တပ်အင်အားတသိန်းလောက်ချထားတာကိုပြန်ပြီးရုပ်သိမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုထဲမှာတော့တိုးတက်မှုကအ ਨੇ ချင်းပဲရှိခဲ့တာပါ။ခေါင်းဆောင်နူးပြီးခဲ့တဲ့ကြက်တပရင်တွေကမိနစ်90ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့မြန်မာတော့သမ္မတဘိုင်ဒန်ကတကယ်လို့ရုရှားဘက်ကနေယူကရိန်းကိုဝင်ပြီးသိမ်းမယ်ဆိုရင်အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေကရုရှားကိုကြီးမားတဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်ဖို့ရှိကြောင်းသတိပေးခဲ့တာပါ2014မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းစွဲကိုဝင်ပြီးသိမ်းခဲ့တဲ့အတွက်အနောက်နိုင်ငံတွေကကန့်ကွက်ခဲ့တယ်လို့သိမ်းမပြင်းထန်တဲ့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်တကယ်လို့ရုရှားပေါ်မှာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေထပ်ပြီးချလာမယ်ဆိုရင်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာလုံးဝပြိုကွဲသွားနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်သမ္မတနှုတ်ဆက်သွယ်ပြောကြားစဉ်မှာရုရှားသမ္မတပူတင်ကသမ္မတဘိုင်ဒန်ကိုပြောခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်ရုရှားနဲ့အမေရိကန်အရာရှိတွေကြားဒီလအတွင်းတရားစွန့်နှိမ့်မှုက3ချိန်လုပ်ဖို့ရှိတယ်လို့သမ္မတအင်မျိုးကသတင်းထုတ်ပြန်ပါတယ် January 10ရက်မှာနှစ်ဖက်စွန့်နှိမ့်ပွဲပထမချိန်လုပ်မှာဖြစ်ပြီးတော့ NATO ရုရှားကောင်စီနဲ့ရော OSC ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရည်အဖွဲ့နဲ့ပါစွန့်နှိမ့်ပွဲတွေကျင်းပဖို့ရှိတယ်လို့ပြောကြားခဲ့တာပါ
အောင်ကောင်မှာသတင်းလွတ်လပ်ခွင့်ရွေရင်းဆွေးုပ်လာနေချိန် online သတင်း website တစ်ခုပိတ်သိမ်းတော့မယ်လို့ကြေညာပါရယ်ရတပ်ဖွဲ့ဝင်ရောက်စီးနင်းပြီးသူတို့လူခုနှစ်ဦးကိုနိုင်ငံတော်အကြီးအကျယ်ပြစ်စီမှုနဲ့ဖမ်းဆီးခံရပြီးရပိုင်းအတွင်းမှာပဲ democracy ကိုထောက်ခံတဲ့ citizens news outlet ကသူတို့ဆုံးဖြတ်ချက်ကိုတင်းနေနေ Facebook မှာကြေညာလိုက်တာဖြစ်ပါရယ်မီဒီယာဝန်ကြီးရွေရင်းလာတဲ့အတွက်သူတို့ရဲ့ရည်မှန်းချက်စံရီစံညွှန်းအတိုင်းအကြောင်းကြားမဲ့လုပ်နိုင်စရာမရှိတော့ဘူးလို့ဆိုပါရယ်တချင်ကမီဒီယာတက်ကြွမှုရဲ့ဗဟုအချက်အချာဖြစ်ခဲ့တဲ့တစိုက်တပိုင်းကိုပိုင်းအုပ်ချုပ်ရေးရဒေသဟောင်ကောင်မှာတရုတ်အစိုးရက2019အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲသူတွေကိုနှုတ်ပိတ်ဖို့လွှတ်ဆောင်လာတာဖြစ်ပါတယ်အခုပိတ်သိမ်းတဲ့ Citizen News ဟာမကြာမီလပိုင်းအတွင်းပိတ်သိမ်းသွားခဲ့တဲ့ Apple News နေ့စဉ်သတင်းစာနဲ့ Stan News Online တို့အပြီးတရားချင်းများပိတ်သိမ်းတဲ့မီဒီယာဖြစ်ပါတယ်1999မှာဗြိတိရှားလက်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက်50ကျော်တဲ့အထိခွင့်ပြုထားပါမယ်လို့ကတိပြုခဲ့တဲ့သတင်းနဲ့ပြည်သူလွတ်လပ်ခွင့်တွေမှိမ့်မင်းလာတဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတို့ကဒီကိုဆုတ်ချနေကြပါတယ
်ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ယာရူးကနေဖျက်ရှားတာခံခဲ့ရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကာ သူ့ကိုစစ်တပ်ကနေရာထူးပြန်ပြီးတော့ပေးထားပေမဲ့တနင်္လာနေ့မှာတော့စစ်တပ်နဲ့နိုင်ငံရေးသဘောတူညီမှုမရတဲ့အတွက်သူနှုတ်ထွက်ကြောင်းပြောကြားလိုက်ပါတယ်။ဒါအပြင်ဒီမိုကရေစီရေးပြောင်းလဲတဲ့အတွက်ဆွေးနွေးဖို့လိုအပ်နေပါတယ်လို့လည်းဝန်ကြီးချုပ်ကရုပ်သံမင်ကွန်မှာပြောပါတယ်။တနင်္လာနေ့ကခါတောင်းနဲ့တခြားမျိုးကြီးတွေမှာစစ်တပ်ထိန်းချုပ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်တွေကြောင့်နှစ်ယောက်တေဆုံးခဲ့တဲ့အတွက်ဆူဒန်မှာအောက်တိုဘာ25ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးတော့ဆန္ဒပြသူတေဆုံးမှုဟာ56ယောက်ထိဖြစ်လာပြီလို့ဆူဒန်ဆီယဝန်များဗဟိုကော်မတီကပြောပါတယ်။ပထမဆုံးတေဆုံးရသူဟာမြို့တော်ခါတုံးကဆန္ဒပြပွဲမှာဦးကောင်းထန်ဟန်နဲ့တေဆုံးရတဲ့အသက်20ဝန်းကျင်လူငယ်တဦးပါ။ဒုတိယကအော်ဒရန်မြို့မှာတနတ်ထန်ဟန်ကြောင့်တေဆုံးရတာဖြစ်ကြောင်းလည်းကော်မတီကပြောပါတယ်။ဒီတေဆုံးမှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးတာဝန်ရှိသူတွေဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အာဏာသိမ်းပြီးချိန်ကစပြီးလူမှုဆန္ဒပြပွဲကြီးတွေပေါ်ပေါက်ခဲ့တာဖြစ်ပြီးတနင်္လာနေ့ဆန္ဒပြပွဲကတော့12ကြိမ်မြောက်ဖြစ်ပါတယ်။မြို့တော်ခါတုံးမှာဆန္ဒပြသူတွေကသမရနန်းတော်စီဦးတည်ပြီးခြိတက်လာနေတာကိုလုံခြုံရေးတပ်တွေကမြေရင်ယုံဘုံတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့တာဖြစ်ပါတယ
်။တောင်အာဖရိကသမရနိုင်ငံပါလီမန်အဆောက်အဦဟာတနင်္လာနေ့ကမိလောင်ပြီးအများအပြားပျက်စီးသွားပါတယ်။ခေါင်းမိုးပြိုကျပြီးကျန်းမာရေးတစ်ခုလုံးနဲ့လောင်ကျွမ်းသွားခဲ့တာပါ။မိလောင်မှုနဲ့ဆက်ဆက်ပြီးအသက်50ကျော်အမျိုးသားတဦးကိုဖမ်းဆီးထားတယ်။အထူးရဲတပ်ဖွဲ့လက်ကိုလွှဲအပ်ပေးမယ်လို့ဆက်လူရေးဝန်ကြီးကပြောပါတယ်။မိလောင်တဲ့အကြောင်းရင်းကိုမသိရသေးပေမဲ့ပုံမှန်မိဘလက်ချင်းမှုကိုခရစ်စမတ်တဲ့နှစ်သက်ကူကာလအလိုက်ရဲ့မတိုင်ခင်ကမှပြုလုပ်ခဲ့တာဖြစ်ပြီးအပူချိန်မြင့်လာရင်အလိုအလျောက်ရေဖြန်းပေးတဲ့ sprinkler အပါဝင်ဆက်အလုံးလည်းပဲပုံမှန်လုပ်လုပ်နေခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီနေ့မနေ့ပိုင်းကတော့အဲ့ဒီရေဖြန်းဆက်ကိုတစုံတစ်ယောက်ကပိတ်ထားခဲ့တာဖြစ်တယ်လို့ပြောပါတယ်။CCTV စောင့်ကြည့်ကင်မရာမှာလည်းအဲ့ဒီနေ့မနေ့အစောပိုင်းကပါလီမန်အဆောက်အဦထဲမှာလူတယောက်ဆင်းနေကြတာတွေ့ရပါတယ်။တောင်အာဖရိကနိုင်ငံသမရဆီရာရာမာဖိုဆာကတော့မိလောင်ကျွမ်းမှုဖြစ်ခဲ့ပေမဲ့ပါလီမန်လုပ်ငန်းတွေကိုဇက်တိုက်လက်ကွင်သွားမယ်လို့သတင်းထုတ်တွေကပြောပါတယ်။ Cape Town မြို့မှာရှိတဲ့ဒီအဆောက်အဦရဲ့အစိပ်ပိုင်းအတော်များများဟာ1884ကစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ52.32 kHz 633နဲ့6383ည52.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာတလောကိုဗစ်ကူးစက်မှုတိုးနေတဲ့ထဲမှာအိန္ဒိယနိုင်ငံမှာတော့9ရက်ဇက်တိုက်ဒီယောဂါပိုးကူးစက်မှုတိုးလာတာဖြစ်ပြီးတော့တနင်္လာနေ့ကနောက်ထပ်ကူးစက်ခံသူ 28,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ဆေးရုံတက်ရလောက်တဲ့အထိဖြစ်ပွားသူနည်းတဲ့အတွက်အထိတ်တလန့်မဖြစ်ကြဘူး။ညူဒေးလီဝန်ကြီးချုပ်အာဗန်ဟဂရက်ရီဗာကပြောကြားလိုက်ပါတယ်
။ जो लोग कोरोना से बीमार हो रहे हैं उन लोगों को लगभग किसी को भी अस्पताल जाने की जरूरत नहीं पड़ रही। सब लोग
မလုတ်ကြဖို့နဲ့လူလူအနေနဲ့စိတ်ပူစရာမလိုပေမဲ့နှာခေါင်းစည်းတက်တာလူချင်းခက်ခွာခွာနေတဲ့အကျင့်လုတာနဲ့လက်ကိုဆက်ပြန်နဲ့ဆေးတာလို့သတိနဲ့နေဖို့လိုအပ်တယ်လို့ပြောသွားတာပါ။အိန္ဒိယနိုင်ငံမှာညူဒေးလီနဲ့မွန်ဘိုင်းပါဝင်မြို့ကြီးတွေမှာကိုဗစ် -19 ကူးစက်သူကဂျပန်တွင်တရှင်တို့တိုးလာနေတာဖြစ်ပြီးတော့ကူးစက်များဗီဇာပြောင်းအိုမီခရွန်ပိုးတဲ့ကြောင့်ကမ္ဘာတစ်လောကူးစက်မှုလှိုင်းသစ်တွေပေါ်လာနေတာပါ။ညူဒေးလီမှာကူးစက်မှုက3ရက်အတွင်း3ဆလောက်တိုးလာတာဖြစ်ပေမဲ့ချောင်းဆိုရာဖျားအနေနဲ့ရှိတာကနဲ့တချို့ယောဂလက္ခဏာပြတာမတွေ့ရဘဲဆေးရုံတက်ရလောက်တဲ့အထိပြင်းထန်တဲ့လူနာအရေအတွက်လည်းတိုးမလာပါဘူးလို့ညူဒေးလီဝန်ကြီးချုပ်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အိန္ဒိယမှာကိုဗစ်ဒုတိယလှိုင်းဒဏ်ခံရတဲ့ကညူဒေးလီမှာအဆိုးအဝါဆုံးဖြစ်ခဲ့ပြီးတော့ဆေးရုံတွေမှာကရင်မလုံလောက်တာအောက်ဆီဂျင်မလုံလောက်တာတွေနဲ့ကြုံတွေ့ခဲ့ရပါတယ်။အိန္ဒိယမှာတရက်တွင်းကိုဗစ်ပိုးကူးစက်ခံသူကတနင်္လာနေ့မှာ 28,000 ကျော်ရှိခဲ့တဲ့အတွက်အခုဆိုအကူးစက်ခံသူစုစုပေါင်း34.8တန်းကျော်သွားပြီဖြစ်ပါတယ
်။ရာဗီဥရုဆိုယမှုနဲ့ကိုဗစ်ကူးစက်မှုမြင့်မားလာတဲ့အတွက်တနင်္လာနေ့ကကမ္ဘာတစ်ဝှမ်းလေယာဉ်ခရီးစဉ်3,000ကျော်ဖြစ်သင့်ခဲ့ရပါတယ်။ဒါကြောင့်အလရခရီးသွားတွေအတွက်ပုံမှုအခက်ကြုံခဲ့ရပါတယ်။အဲ့ဒီအထက်ကခီးစဉ်1900ကျော်ဟာအမေရိကန်ပြည်ထောင်စုကိုအဝင်အထွက်ခီးစဉ်တွေဖြစ်ပါတယ်။နှောင့်နှေးကြမ်းကြာခဲ့ရတဲ့ခီးစဉ်တွေပါဆိုရင်အလုံးခီးစဉ်ပေါင်း 9,000 နီးပါးရှိခဲ့တာပါ။ခရစ်စမတ်နဲ့နှစ်သစ်ကူကာလတွေဟာခီးသွားလာမှုအမြင့်မားဆုံးအချိန်ဖြစ်ပေမဲ့အိုမီကရွန်ပိုးစစ်ကူးစက်မှုလင်းမြန်လာတဲ့အတွက်ကြောင့်လေယာဉ်မောင်းသူတွေလေယာဉ်ဝန်ထမ်းတွေပါအလုံးမဆင်းနိုင်ပဲဖြစ်နေကြတာပါ။အမေရိကန်ကုမ္ပဏီတချို့ဟာဆိုရင်တနင်္လာနေ့မှာ အလုပ်သမားတွေကိုအလုပ်ခွင့်မလာဘဲနေအင်္ဂါနေ့အလုပ်လုပ်ကြဖို့စီစဉ်နေပါတယ်အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ထိစီရင်အရာကိုဗစ်ကူးစက်မှုသုံးသိန်းခွဲခန့်ရှိခဲ့တယ်လို့ Writers သတင်းဌာနကဖော်ပြပါတယ်ကိုဗစ်ကြောင့်သေဆုံးသူ400နီးပါးထပ်တိုးလာပြီးသေဆုံးရသူစုစုပေါင်း7သိန်းကျော်ရှိခဲ့ပြီဖြစ်ပါတယ်
COVID-19 ကာယကပိုးကူးစက်သူတယောက်မှမရှိသေးရေတရုတ်အစိုးရကနေချမှတ်လိုက်တဲ့မူဝါဒအရနေဆက်ထိန်းချုပ်မှုတွေကိုတိုးမြှင့်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းမှာနေဆက်ဂိတ်တွေမှာပိတ်မိနေတဲ့များပြားလာတဲ့ထရက်ကားတွေနဲ့ပတ်သက်ပြီးတော့အရေးပေါ်ကင်တွယ်ဖြည့်ရှင်းပေးဖို့တရုတ်နိုင်ငံဂွမ်စီဒေသအာနာဘန်တွေကိုဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကနေတနင်္လာနေ့မှာပန်ကြားလိုက်ပါတယ်ဂွမ်စီပြည်နယ်ထဲမှာပြည်ပကဝန်လာသူတွေစီကနေCOVID ပိုးကူးစက်မှုရှိကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာအဲ့ဒီနေဆက်မှာကွန်ထရက်ကထောင်းတဲ့ချီတောင်းတင်နေတာကိုဗီယက်နမ်အစိုးရသတင်းမှာပုံတွေနဲ့တကွာဖော်ပြထားတာဖြစ်ပါတယ်။ဒါအပြင်ရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့တရုတ်ဘက်ကနေဆက်ဂိတ်တွေပိတ်တာတည်တည်တင်ပို့ခွင့်ရပ်ဆိုင်းတာလိုမျိုးဟာလူရတဲ့ပုံနေတယ်လို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကြေညာချက်ကိုကိုးကားပြီးဖော်ပြပါတယ်။ဒါဟာနှစ်နိုင်ငံကုန်သွယ်ရေးအတွက်အနှုတ်လက္ခဏာဖြစ်စေတဲ့အပြင်နှစ်နိုင်ငံပြည်သူတွေအတွက်ရောစီးပွားရေးပါဆုံးရှုံးမှုဖြစ်စေတယ်လို့ပြောပါတယ်။ကွန်စီပြည်နယ်ကုန်သွယ်တာဝန်ခံတွေကတော့အကောက်ခွန်လုပ်ငန်းအတွက်အချိန်ကိုပိုးပြီးတိုးပေးမှာဖြစ်တဲ့အပြင်တခြားအဆိုပြုချက်တွေကိုလည်းအထက်အာဏာပိုင်တွေစီတင်ပြပေးပါမယ်လို့ပြောပါတယ်။တရုတ်ဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးဟင်းသီးဟိမနဲ့တတိယဝန်တင်ပို့ရောင်းချရာအကြီးဆုံးဈေးကွက်တစ်ခုလည်းဖြစ်ပါတယ်။နိုင်ငံခြားစိုက်ပျိုးထုတ်ကုန်ဆိုင်ရာကုန်သွယ်မှုက2020ပထမ7လမှာဒေါ်လာ17ဘီလီယံကျော်ရှိရာကနေ21ခုဒီကာလမှာတော့ 19.5 ရာခိုင်နှုန်းရှိလာပါတယ်။
ပြည်ကြဲနှစ်တွင် SUS2 မြောင်းကိုဖျက်ဆီးသွားတဲ့ကုလင်းတော်ဘသင်းမအရေးအတွက်ဟာစံချိန်တင်လောက်အောင်များပြခဲ့ပါတယ်။ COVID ကာယောဂါနဲ့ Ever Given ကုလင်းသင်းဘကြီးကြောင့်6ရက်ကြာပိတ်ထားခဲ့ရပေမဲ့သူမြောင်းဖျက်ဆီးကအခွန်ငွေဟာစံချိန်ကျိုးလောက်တဲ့အထိမြင့်တက်ရရှိခဲ့တယ်လို့ SUS2 မြောင်းအနာဘိုင်းအဖွဲ့ကပြောကြားသွားပါတယ်ခင်ဗျာ
ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စန်းသားတို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်အမေရိကန်နဲ့ကမ္ဘာပေါ်မှာကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးဟာထိတ်တန့်ဦးစားပေးအဖြစ်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ပထမနှစ်မှာပဲပြည်တွင်းမှာရောကမ္ဘာမှာပါအရင်ကမကြုံဘူးသေးတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာကိုသမ္မတဘိုင်ဒန်အစိုးရဘလို့ကင်တွယ်ဆောင်ရွက်ခဲ့ပါသလဲ VOA သတင်းထောက်အနီတာပါဝဲရဲ့သတင်းဆောင်ပါကိုကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင
် Serve protect and defend
သမ္မတအဖြစ်တာဝန်ယူခဲ့တဲ့အစိုးရရဲ့တွေမှာကိုဗစ်ကပ်ရောဂါအပေါ်မေမေရရအောင်မြင်မှုမရတဲ့အခြေအနေတွေနဲ့သမ္မတဘိုင်ဒန်ရင်ဆိုင်ခဲ့ရတာပါသမ္မတတာဝန်ယူအပြီးပထမသတင်းပတ်ထဲမှာပဲအမေရိကန်မှာကိုဗစ်ကူးစက်သူ25သန်းပြည့်ခဲ့တယ်လို့ကမ္ဘာတစ်ဝှမ်းကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့ကပ်ရောဂါကိုဖြေရှင်းရမှာအမေရိကန်ရဲ့ဦးဆောင်မှုဟာလည်းမေခွန်းတုတ်စရာဖြစ်ခဲ့ရပါတယ်အမေရိကန်မှာကိုဗစ်ကြောင့်သေဆုံးသူဖေဖော်ဝါရီလထဲမှာတန်းဝက်ခံပြည့်ခဲ့တယ်လို့အေဒီလာထဲမှာကမ္ဘာတစ်ဝှမ်းသေဆုံးမှုဟာ5သန်းအထိရှိလာခဲ့ပါတယ်။အဲဒီနောက်အမေရိကန်မှာကာကွယ်ဆေးတွေစထိုးခဲ့ကြပြီးကမ္ဘာနိုင်ငံအတော်များများမှာကာကွယ်ဆေးရရှိဖို့စောင့်ဆိုင်းနေရချိန်မှာပဲကူးစက်မြန်ဒယ်လ်တာမျိုးကွဲပြန့်နှံ့မှုနဲ့ကြုံတွေ့ခဲ့ရပါတယ်။သမ္မတဘိုင်ဒန်အနေနဲ့အမေရိကန်ပြည်သူတွေအတွက်သာမကအချမ်းသာဆုံးနိုင်ငံအဖြစ်ကျင့်ဝင်တဲ့အညီကမ္ဘာကြီးအတွက်တာဝန်ယူဖို့လည်းလိုအပ်လာပါတယ်။အမေရိကန်မှာကာကွယ်ဆေးတွေစထိုးပြီး6လကျော်အကြာဂျွန်လာထဲမှာပဲကဘာပေါ်ကဝင်ငွေနှိမ့်နဲ့အလေအလတ်ဝင်ငွေရှိတဲ့နိုင်ငံတွေကိုကာကွယ်ဆေးလှူဒါန်းတဲ့အစီအစဉ်ကိုအမေရိကန်အစိုးရကစတင်လိုက်ပါတယ်။စက်တင်ဘာလအရောက်မှာတော့ကဘာပေါ်မှာကာကွယ်ဆေးအဓိကထုတ်လုပ်ရနိုင်ငံအဖြစ်ထိုးဆေးတန်းတထောင်ကျော်လှူဒါန်းတဲ့အကြောင်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။
The United States is leading the world on vaccination donations.
ကမ္ဘာမှာကာကွယ်ဆေးလှူဒါန်းရမှာအမေရိကန်ပြည်ထောင်စုကဦးဆောင်နေပါတယ်။တခြားဝင်ဝင်မြင့်တဲ့တိုင်းပြည်တွေအနေနဲ့လည်းလူတန်းမှုရည်မှန်းချက်တွေကတိတွေနဲ့အညီပေးအပ်ကြဖို့လိုပါတယ်။ဒါကြောင့်လဲဒီကနေ့မှာပဲ EU နဲ့ American အနီးကလက်တွဲပြီးမိဖက်တွေနဲ့အတူကမ္ဘာတစ်လောကာကွယ်ဆေးရရှိရေးစတင်လိုက်ပါပြီ
။ဝေဖန်သူတွေကတော့ကမ္ဘာအချမ်းသာဆုံးနိုင်ငံကြီးဖြစ်တဲ့ American အနေနဲ့ဒီထက်ပိုပြီးလုံနိုင်တာတွေရှိတယ်လို့ပြောကြပါတယ်။ကမ္ဘာပေါ်ကတချို့နိုင်ငံတွေမှာကာကွယ်ဆေးတလုံးမှမထိုးရသေးတဲ့အချိန်မှာချမ်းသာတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးတွေစုဆောင်းတာအားဖြည့်ဆေးတွေထပ်ထိုးတာတွေအပေါ်မှာမေးခွန်းထုတ်တာတွေလည်းရှိနေပါတယ်။ကျန်းမာရေးဆိုင်ရာမူဝါဒလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ One Campaign ရဲ့အကြီးအကဲတွန်ဟက်ကတော့ အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်အပေါ်သူ့အမြင်ကိုခုလိုပြောပါတယ
် What they have done very well is they have committed more
လိုအပ်တဲ့နိုင်ငံတွေကိုနောက်ထပ်ကာကွယ်ဆေးတွေပေးဖို့ကာကွယ်ဆေးတွေအကာအကွယ်ဝတ်စုံအနေနဲ့အခြားလိုအပ်တာတွေပေးနိုင်အောင်ထောက်ပံ့ကူညီဖို့ကတိပြုခဲ့တာမျိုးကိုကောင်းကောင်းလုပ်နိုင်ခဲ့ကြပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်အမျှဝေရေးကိုအားပေးခဲ့သလိုကွန်မြူနတီနိုင်ငံတွေမှာထုတ်လုပ်မှုတွေတိုးလာဖို့ဥဆောင်မှုကောင်းကောင်းနဲ့ထိရောက်အောင်လုပ်နိုင်ခဲ့တာတွေလည်းရှိပါတယ်။ဒါကြောင့်လဲဒီနိုင်ငံကလုပ်နိုင်ခဲ့တာတွေတခြားနိုင်ငံတွေထက်သာအောင်လုပ်ခဲ့တာတွေအတွက်ကျွန်တော်ဂုဏ်ယူပါတယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးဘူးဆိုတာရှင်းပါတယ
်။
ဗာဂျီးနီးယားတက်ကတော့စေသိပ်ပံပညာပါမောက်ကဒေါက်တာတိုင်ဆန်ဘဲကတော့သမရဘိုင်တင်ရဲ့ဆောင်ရွက်မှုတွေအပေါ်အမှတ်ပေးခဲ့ပါတယ်ဒါပေမဲ့တိုးတက်အောင်လုပ်ရမယ့်နေရာတွေလည်းရှိနေပါသေးတယ်လို့လည်းဆိုပါတယ
် There are a few things that we need to do a better job of
တိုးတက်အောင်လုပ်ရမယ့်ကိစ္စတချို့ရှိပါတယ်ပထမတစ်ခုကတော့ကာကွယ်ဆေးထိုးတဲ့သူနဲ့လူတွေကြားထဲမှာထိုးကျင်လာအောင်အားပေးဖို့ပါဒုတိယအနေနဲ့ကတော့ဝင်ငွေနှိမ့်တဲ့အလဲလက်နိုင်ငံတွေကာကွယ်ဆေးရအောင်လုပ်ဖို့ပါကိုချင်မှာရှက်စရာကောင်းလာအောင်ကွာဟနေပါတယ်ကာယောကကျောင်းကနှစ်နှစ်လောက်ရှိလာပြီမဲ့အာဖရိကတိုင်းမှာကာဝယ်စီအပြည့်ထိုးပြီးတဲ့သူကဆရာကန်တော်တော့သာရှိပါတယ်တတိယချက်အနေနဲ့ကတော့လူလူချမ်းမာရေးကဏ္ဍခြေကန်ဆောက်ဝင်တွေအတွက်အပြည့်အဝထောက်ပံ့ပေးပြီးအနာဂတ်မှာတုံ့ပြန်သွားနိုင်အောင်အုံမြင့်ချဆောင်ဖို့လိုပါတယ
်မျိုးကွဲသစ်တွေတစ်ခုပြီးတစ်ခုပြောင်းလဲလာတဲ့ကိုဗစ်ပိုးဟာတော်တော်နဲ့ပျောက်ပြက်ဖို့အလားအလာမမြင်ရသေးတာကြောင့်ရင်းဆိုင်နိုင်အောင်ပြင်ဆင်ထားဖို့အရေးကြီးတယ်လို့လည်းဒေါက်တာဘဲလ်ကသတိပေးထားပါတယ်
I think COVID is going to be with us.
COVID ရောဂါကတော့ကျွန်တော်တို့နဲ့အတူဆက်ရှိနေဦးမယ်ထင်ပါတယ်။ကျွန်တော်တို့အနေနဲ့လုပ်ရမှာကတော့ဆေးရုံတွေမှာပြည့်ရှံမနေဖို့ဆေးရုံတွေကုသရတဲ့သူတွေနည်းအောင်လုပ်ဖို့ပြောရမှာစိတ်တော်မကောင်းပါဘူး။နှစ်စဉ်တည်ဆုံးသူရေးအတွက်ရောအောင်စီမံမှုတွေလည်းလိုအပ်ပါတယ်
။ဒီလိုဖြစ်ဖို့ဆိုရင်တော့လူတိုင်းကာဝယ်ဆေးထိုးကြဖို့လိုအပ်တယ်လို့လည်းဆိုပါတယ်။လူတိုင်းကာဝယ်ဆေးထိုးဖို့သမရဘိုင်တင်ကိုယ်တိုင်လည်းမကြာခဏဆိုသလိုတိုက်တွန်းခဲ့သလိုတတိယအကြိမ်အပြည့်ဆေးကိုလည်းအများပြည်သူရှေ့မှောက်စက်တင်ဘာလထဲမှာပဲထိုးနှံခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆွေမင်းပြောပြပေးခဲ့တာပါရှင်အိန္ဒိယဘက်ကပေးပို့လာတဲ့သတင်းဆောင်ပါတစ်ပုဒ်ကိုဆက်ပြီးတင်ပြပေးပါမယ်တရုတ်နိုင်ငံနဲ့တင်းမာမှုတွေကိုဗစ်ရောဂါတကြော့ပြန်ကူးစက်မှုတွေနဲ့နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလယ်သမားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေအပါအဝင်အိန္ဒိယအစိုးရဟာ2020ခုနှစ်တည်းပြည်ရင်းပြည်ပကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုတွေနဲ့ရှေ့အလားအလာတွေကို VOA သတင်းတောင်အန်ဂျနာပါစရီချာနယူးဒေးလီမြို့တော်ကနေသတင်းပေးပို့ထားပါတယ်။ကိုအောင်လွင်ဦးပြောပြပေးပါမယ်ရှင
်။နေမည်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေဆက်ဒေသလဒါခ်ကနေတပ်တွေပြန်ယူသိမ်းလိုက်တာကြောင့်တရုတ်နဲ့အိန္ဒိယကြားဆက်စုနှစ်တွေအတွင်းအကြီးမားဆုံးထိတဲ့ရင်ဆိုင်မှုတွေဖေဖော်ဝါရီလမှာအဆုံးသတ်သွားပါတယ်။ဒါပေမဲ့လည်းပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဟိမွန်တာဒေသကတခြားနေရာတွေနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေကိုမဖြေရှင်းနိုင်သေးတာကြောင့်အိန္ဒိယနဲ့နိုင်ငံကြားပရိပကတ်ဖြစ်မဲ့အန္တရာယ်တွေရှိနေသေးပဲလို့အိန္ဒိယနိုင်ငံအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation က Hashbank ကပြောပါတယ်။
Both sides have reinforced their positions. China has been amassing troops quite significantly.
နှစ်ဖက်စလုံးကကိုယ်နယ်မြေတွေမှာအင်အားဖြည့်တင်ထားကြပါတယ်။တရုတ်နိုင်ငံကတော့တပ်ရင်းကားကိုတိတိတတ်တတ်တိုးချထားပြီးအိန္ဒိယနဲ့နယ်စပ်တခြားအခိုင်အမာအဆောက်အဦတွေဆက်လုပ်တာအင်အားပြတာတွေရှိပါတယ်
။ရန်ဘက်ပါကစ္စတန်နိုင်ငံပေါ်အစင်လာအပြင်အာယုံဆိုင်လေရှိတဲ့အိန္ဒိယဟာအခုကပိုပြီးအင်အားကောင်းတဲ့အိန္ဒိယချင်းတရုတ်နိုင်ငံကလုံခြုံရေးချင်းချောက်မှုအန္တရာယ်အတွက်ပြင်ဆင်လာနေတာပါ။ဒီဥက္ကဋ္ဌနဲ့နေဆက်ကိုအိန္ဒိယကတပ်ရင်းရဲနဲ့လက်နက်တွေမြန်မြန်ဆန်ဆန်ပို့ဆောင်နိုင်မှုလမ်းတွေဥမင်လိုင်ကောင်းတွေတိစောက်ပြင်ဆင်နေပါတယ်။ဒီဥက္ကဋ္ဌနဲ့ရင်ဆိုင်မှုရည်ရွယ်ဖွဲ့စည်းထားတယ်လို့အများကမြင်ကြတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယမဟာမိတ်လေးနိုင်ငံအဖွဲ့ကွတ်ထက်သည့်အစည်းအဝေးဘက်ကလည်း2021ခုနှစ်မှာပဲနှစ်ကြိမ်ကျင်းပခဲ့တာပါ။
That's a challenge that India has woken up in ways that are quite dramatic.
ရင်ဆိုင်နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့အိန္ဒိယဘက်ကတိတိတသာနှိုးကြလာပါတယ်။လက်ရှိအကျက်အသက်မတိုင်ခင်ကတည်းကဖြစ်လာတာပါ။အခုကမှတော့အိန္ဒိယကနေဆက်မှာတက်တွေတိုးချနေုံသာမကခွအဖွဲနဲ့တရားဝင်လက်တွဲတာလိုမျိုးအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ပြီးအမိလိုက်ဖို့ကြိုးပမ်းနေတာပါ။
ဝန်ကြီးချုပ်မော်ဒီဆွေဟာပြပသမကပြည်ရင်းမှာလဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါကိုဗစ်ရောဂါကိုအောင်မြင်မြင်ကျော်လွှားနိုင်ပြီဆိုပြီးဝန်ကြီးချုပ်ကအွန်လိုင်းကနေကြေညာပြီးလပိုင်းအတွင်းမှာပဲကူးစက်မြန်ဒယ်တာဘိုးကြောင့်တည်ဆုံမှုတွေနဲ့ကူးစက်မှုတွေလဲတန်းနဲ့ချီရှိခဲ့ပါတယ်ဒါကြောင့်လဲအစိုးရဘက်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာအံ့ဩစရာမဟုတ်ဘူးလို့လဲနိုင်ငံရေးသုံးသပ်သူနေရာခြား6တွေကပြောပါတယ
် And you had oxygen shortages hospitals overwhelmed
oxygen ပြတ်လတ်မှုတွေ ဆေးရုံတွေမှာလူနာတွေပြည့်ရှံနေတာတွေ၊ဂင်းခါမြေကမ်းမှာအလောင်းတွေပေါ်လာတာတွေဟာလူတွေမေ့ပျောက်ဖို့ခက်ခဲတဲ့မြင်ကွင်းဖြစ်တာကြောင့်ဒါတွေဟာဝေဖန်စရာတွေဖြစ်ခဲ့ပါတယ်
။နယူဒီလီမြို့တော်အတော်လမ်းတွေပေါ်မှာတပိတ်စကန်ဖွင့်ပြီးထောင်ထောင်ချီတဲ့လက်သမားတွေကန့်ကွက်ဆန္ဒပြခဲ့ရတာကအငင်းပွားစရာလေယာဉ်မြူတွေကိုဝန်ကြီးချုပ်ကဖျက်ပေးခဲ့ရပါတယ်။ဝန်ကြီးချုပ်ရဲ့ခုနှစ်နှစ်ကြာအစိုးရတက်တန်းအတွင်းကန့်ကွက်ဆန္ဒပြသူတွေကိုရှာရှာပါပါလက်ရောခဲ့တဲ့လို့ရတစ်ခုဖြစ်ပန်ချက်ပြည်နယ်ကလယ်သမားဒါဗင်တာပါစင်းလို့ဆန္ဒပြသူတွေကကျေနပ်ခဲ့ကြတာပါ
သာလို့ဘာခုရှိရရခဲ့မူဒီဆာဗနဲ့ကနူးနဲ့ဘာပစကားလဲတဲ့အစီ
ဝန်ကြီးချုပ်ကဥပဒေကိုဖျက်လိုက်တဲ့အတွက်ကျွန်တော်တို့အင်မတန်မှဝမ်းသာမိပါတယ်ပျော်ပျော်ပါပါအိမ်ပြန်နိုင်ပါပြီ
ဒါမှမဟုတ်ဆက်စွန်းတွေအတွင်းအိန္ဒိယမှာဥဆောင်မှုအားအကောင်းဆုံးခေါင်းဆောင်တယောက်ဖြစ်ဝန်ကြီးချုပ်မော်ဒီပေါ်လက်ခံထားတာတွေကလည်းရောပါလာနေတယ်လို့အကဲခတ်တွေကမြင်ကြပါတယ်အထူးသဖြင့်ကိုဗစ်ကရောဂါကြောင့်စီးပွားရေးအပေါ်ရဲကပ်မှုတွေကြောင့်တန်းနဲ့ချီတဲ့စီးရင်သားတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာအိန္ဒိယအစိုးရအတွက်အဓိကစိန်ခေါ်မှုတစ်ခုဖြစ်တယ်လို့လည်းနိုင်ငံရေးသုံးသပ်သူ6တွေကပြောပါတယ
် Apart from the COVID mishandlingcertainly livelihoods lack of jobs
ကိုဗစ်ကိစ္စကင်တွေရမှာအားနေတာအပြင်လူမှုဘဝတွေမှာလည်းအလုပ်ကင်ရှားပါမှုစီးပွားရေးကျက်တဲမှုငွေမရှိလို့မိသားစုတွေကလေးတွေကိုကြောင်းထုတ်ရတာမိန်းကလေးတွေအရွယ်မရောက်ခင်အိမ်တောင်ပြုတ်ပေးတာမိဘတွေကမကြည့်နိုင်လို့အရွယ်မရောက်သေးပဲကလေးတွေအိမ်တောင်ပြုတ်ရတာတွေကြုံခဲ့ရတဲ့2021ခုနှစ်ထဲအချင်းနေစိုးကြီးရဲ့ရိုက်ခတ်မှုတွေကိုအပြည့်အဝမခံစားရသေးဘူးလို့ယူဆပါတယ်
ဒီဥငငနဲ့တင်းမာမှုတွေကိုဗစ်ကာယောဂါနဲ့နောက်ဆက်တွဲစီးပွားရေးအကျက်တဲတွေလို့ပြည်တွင်းပြည်ပကပြဿနာတွေဟာအိန္ဒိယဆိုတဲ့အတွက်နှစ်သစ်မှာလဲကြီးမားတဲ့စိန်ခေါ်မှုတွေဖြစ်ဆက်ရှိနေလေဦးမယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြပေးခဲ့တာပါရှင်ဒေတာတွင်မြန်မာရွှေ့ပြောင်းနေရေးကိုလည်းဆက်ပြီးတော့တင်ပြပေးပါမယ်ထိုင်းနိုင်ငံမှာတရားမဝင်အထောက်ထားမဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဇက်တိုက်ဝင်ရောက်လာနေစေဖြစ်ပြီးနှစ်သက်ကူကာလမှာပဲဖမ်းမိသူ200ကျော်ရှိကြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့ရွှေ့ပြောင်းအလုပ်သမားအရေအတွက်6000ကျော်လောက်ရှိမယ်လို့လည်းအလုပ်သမားဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကဆိုပါတယ် VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေလိုတဲ့ထောက်ထားမဲ့မြန်မာရွှေ့ပြောင်းလူသမားတွေဟာလူပုံကူးသူလူပွဲသားတွေနဲ့နှစ်သက်ကူးကာလမှာပဲဇက်တိုက်ဝင်ရောက်လာနေတဲ့အတွက်ဖမ်းဆီးခံရမှုတွေရှိနေပါတယ်။ဒီရက်ထဲမှာဖမ်းဆီးခံရသူလူ200ကျော်ရှိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီစမာ30နဲ့31တန်းနာတော့ဒီသူကတော်လန်းနေရနေလာတာ။တော်လန်းနေရနေထိုင်းနိုင်ငံရဲ့ပြည်နယ်တစ်ခုတည်းကိုဝင်လာတာပေါ့။တခုကတော့ကနဘူရီပြည်နယ်တဲ့ဝင်တာအဲ့ဒါကဒီဇင်ဘာ30ရက်နေ့မှာကချနဘူရီပြည်နယ်မြို့နယ်တခုဖြစ်တဲ့ဆိုင်ရုပ်မြို့နယ်ထဲမှာယောက်ျားလေး31ယောက်နဲ့မိန်းကလေး19ယောက်စုစုပေါင်း50ယောက်နောက်31ရက်နေ့ဒီဇင်ဘာထဲမှာကချနဘူရီပြည်နယ်ဆိုင်ရုပ်မြို့နယ်ထဲမှာပဲယောက်ျားလေး66ယောက်နဲ့မိန်းကလေး44ယောက်130အုပ်စုတော်တော်များတယ်လူများတယ်ပြီးတော့အဲ့ဒီဇင်ဘာ31ရက်နေ့မှာပဲတိုင်းနိုင်ငံတောင်ပိုင်းပရာကျွခီရီခန်ခန်ပြည်နယ်ထဲမှာယောက်ျားလေး26ယောက်နဲ့မိန်းကလေး18ယောက်43ယောက်အစုမိတယ
်။
အဲ့ဒါ၄အားလုံးပေါင်းလိုက်203ယောက်။နှစ်ရက်နေ့မှာဒီခုဇန်နဝါရီလဒီနေ့မှာဖမ်းမိတဲ့ချင်းတိုင်းခရိုင်မဲဆိုင်မြို့နယ်တွေက10ယောက်နဲ့ပေါင်းလိုက်စုစုပေါင်း215ယောက်။နှစ်တကူနဲ့နှစ်ဆန်းစားမှာဖမ်းခံရတယ်
။ပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိတရားမဝင်နယ်စပ်ဖျက်ချော်သူတွေကအနည်းဆုံး68000တဲ့မနဲ့ဖမ်းဆီးခံရကြောင်းရှီပြောင်းလို့တမဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစလေ9 Edison ကတ်မွန်ကိုကလည်းပြီးခဲ့တဲ့ရက်ကအမေရိကန်တန်ယုံနဲ့တွေ့ဆုံပွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကွန်ရက်ထဲမှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးမင်းဦးကတော့အလုပ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတော့2021ခုနှစ်အတွင်းဖမ်းမိတဲ့နိုင်ငံခြားသားလုပ်သမား6000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြောင်းပြောပြပါရယ
်6000ကျော်တဲ့နိုင်ငံလုံးနဲ့တင်းတင်းလုံးမှာပေါ့နော်ဖမ်းမိတာနိုဝင်ဘာလမှာတော့အများဆုံးပဲလို့ပြောတယ်အဲတို့6000ကျော်ဆိုတော့တို့ခံမှန်းတာတသိန်းကျော်လောက်အဲဒီမျိုးတရားမဝင်ကိုဝင်နေတာရန်များတယ်အဲဒါဖမ်းမိရဲ့လို့ဟိုကြီးကလည်းလုံသမားကြီးနဲ့ပတ်သက်ပြီးတော့လေဟိုစာပြတဲ့ဟိုတက်ကြွလုပ်ချသူကြီးအဲဒီအဖွဲ့ရံနေပြီးတော့အမေရိကန်တန်ယုံနဲ့ဟိုသင်္ဃာရှင်ဝင်လုပ်တယ်ပြောတာ
။ထိုင်းဆိုရကတော့2021ခုနှစ်ဒီဇင်ဘာလအတွင်းထုတ်ပြန်ချက်အရစက်တလအတွင်းဖမ်းမိတဲ့နိုင်ငံသားရွှေ့ပြောင်းလို့တမာ4000ကျော်ရှိတယ်လို့ဆိုပါရယ်။မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတာတွေအလုတ်ကိုင်အခွင့်အလမ်းတွေရဖို့ခက်ခဲနေကြတာတွေကိုဗစ်ကပ်ဘေးကာလမှာစားဝတ်နေရေးအဆင်မပြေမှုတွေကြောင့်ပြီးခဲ့တဲ့2021ခုနှစ်ထဲမှာမြန်မာပြည်သိန်းကနန်းနဲ့ထိုင်းနိုင်ငံတွေကိုတရားမဝင်လမ်းတွေကနေဝင်လာကြပါတယ်။ဒီထဲကတချို့လဲအဖမ်းမခံရဘဲလွတ်သွားခဲ့တာကြောင့်စစ်ရုံလုပ်ရုံတွေကိုဝင်ရောက်ပြီးနိုဝင်ဘာလအတွင်းမှာစည်ရင်တင်ရတဲ့တရားဝင်အထောက်အထားလက်မှတ်တွေလုပ်ပြီးအလုပ်လုပ်နေကြပါတယ်။တချို့တောင်းတဲ့ချီရှိတဲ့မြန်မာတွေကတော့ဖမ်းဆီးခံရတာကြောင့်နေရာပြန်ပို့ခံခဲ့ရပါတယ်။ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာအလုပ်သမားသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကခံမှန်းထားကြပါတယ်ရှင
်။မအေးအေးမှပြောပြပေးခဲ့တာပါရှင်။မကြိုက်ခင်မှာတော့ဒီမြမရေးဟာအရှိတောင်အာရှဒွင်းလုံခြုံရေးချင်းချောက်မှုဖြစ်လာနေတယ်ဆိုတဲ့အခြေအနေပေါ်သုံးသက်ချက်ကိုနားဆင်ကြရဖို့ရှိပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တန်လိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6653ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာသတင်းတွေကတဲကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ခဏတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့အရှိတောင်အာရှဒွင်းလုံခြုံရေးကိုပါချင်းချောက်လာနေတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးထားပါတယ်။ပြည်သွင်းနိုင်ရေးသားတင်ပြထားတာဖြစ်ပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအရှိတောင်အာရှဒေသတွင်းတည်ငြိမ်မှုကိုပါချိန်ကြောက်လာတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအခုတလောကရင်ပြည်နယ်၄ကီကောဒေသကတိုက်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေနေဆမ်းမြစ်ဖြစ်တဲ့တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံဘက်မှခိုလုံကြတဲ့ဗီဒီယိုဓာတ်ပုံတွေကိုဆိုရှယ်မီဒီယာမှာတွေ့နေမြင်နေရပါတယ်။အဲဒီလိုမြင်ရတော့2019ခုနှစ်အတွင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ရဲ့ clearance operation နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်ရတဲ့မွ슬လင်ရိုဟင်ဂျာဒုက္ခသည်တွေရဲ့ပုံရိပ်တွေကိုပြန်မြင်အောင်စေပါတယ်။အခုချိန်မှာတော့ကရင်ဒေသခံပြည်သူတွေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မဲ့ဘေးကလွတ်မြောက်ရာနယ်စပ်ဒေသကိုတင်းချောင်လာကြသူတွေဟာအထုပ်ပိုးတွေမနိုင်မနှင်းတယ်ပိုးကတက်ကြီးရွယ်အိုတွေအမျိုးသမီးတွေကလေးသူငယ်တွေပါဝင်တဲ့လူအုပ်ကြီးဟာတောင်ရင်မြစ်ကိုလှေမပါဒီအတိုင်းဖြစ်တယ်လို့ဖြတ်ကူးနေကြတာကိုမျက်ဝါးထင်ထင်တွေ့မြင်နေကြရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကထိုင်းနိုင်ငံမဲဆောက်ခရိုင်အတွင်းထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်ကူညီမယ်လို့ကတိပြုကြောင်းနဲ့ထိုင်းဝန်ကြီးချုပ်ကိုနယ်စည်းမချမိတ်ဆွေများအဖွဲ့ကမြန်မာစစ်တပ်ဟာကိုယ်လူထုကို လူသားတရားလုံးပေါ်ကျူးလွန်တဲ့ယာဇဝတ်မှုကိုကျူးလွန်နေတာကြောင့်မြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လဲတောင်းဆိုကြောင်း VOA မြန်မာပိုင်းသတင်းဌာနက2021ခုနှစ်ဒီဇင်ဘာ25ရက်နေ့ကထုတ်လွှင့်သွားခဲ့တာတွေ့ရပါတယ်
ဒီလိုမြန်မာနိုင်ငံကျွင်းကစိုးရိမ်စရာအခြေအနေတွေဟာအရှေ့တောင်အာရှဒေသတွင်လုံခြုံရေးနဲ့တည်ငြိမ်မှုကိုပါချိန်ချောက်လာနေတယ်လို့ The Journal of Indo-Pacific Affairs မှာဆောင်းပါးရှင် Dr. Indu Sasana က2021ခုနှစ်အောက်တိုဘာလ26ရက်နေ့ကရေးသားဖော်ပြထားပါတယ်ဆောင်းဝါမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီနောက်ပြန်လှည့်သွားစေတယ်မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားတို့ထောက်ခံအားပေးနေကြတာဟာမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလုပ်ငန်းစဉ်အပါအဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့တည်ငြိမ်ရေးကိုပုံမှန်ခက်ခဲစေတယ်တရုတ်မြန်မာရုရှားသတိကံအနေထားဟာမြန်မာနိုင်ငံမှာအာဏာရှင်စနစ်ပုံမှန်အားကောင်းလာစေပြီးတောင်အာရှနဲ့အရှေ့တောင်အာရှဒေသအတွင်းမှာလုံခြုံရေးနဲ့တည်ငြိမ်ရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ထောက်ပြထားပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းကပြည်သူလူထုကိုပြင်းထန်စွာဖိနှိပ်ချေမှုန်းလိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီမျှော်လင့်ချက်ဟာလည်းစိတ်သုံးသွားရတယ်။ပြည်တွင်းစစ်ဖြစ်ပေါ်နိုင်တဲ့စိုးရိမ်စိတ်တွေကိုလည်းပိုမိုကြီးထွားလာစေတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဆောင်းမရဲ့ညီကုံချုပ်အပိုင်းမှာတော့မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားကထောက်ခံနေသေးတော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်အနေနဲ့ပြစ်တင်ရှုံချရုံအကန့်အသတ်နဲ့ပိတ်ဆို့မှုတွေပြုလုပ်ရုံနဲ့တော့ရွေးကောက်ခံခေါင်းဆောင်တွေကိုအာဏာပြန်လည်လွှဲပြောင်းပေးမှာမဟုတ်ဘူးလို့ဆောင်းမရှင်ဒေါက်တာအင်ဒူစာဆနာကကောက်ချက်ချထားတာကိုတွေ့ရပါတယ်
။ဒါအပြင်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလည်း2021ခုနှစ်ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့တဲ့2021ခုနှစ်အတွက်သုံးသပ်ချက်အစီရင်ခံစာမှာအကူအညီပေးရမယ့်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေစီးရင်မှာဆီးရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီသီယိုးပီးယားမာလီနိုင်ငံတို့နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပြီးမြန်မာဟာဒေသတွင်းတည်ငြိမ်ရေးကိုစိန်ခေါ်နေတဲ့နိုင်ငံလို့ခေါင်းစဉ်ပေးဖော်ပြထားပါတယ်။အစီရင်ခံစာမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေဖမ်းဆီးထားတာကိုကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကချုပ်ချကြောင်းလဲဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်စတင်ဘာဂနာကလည်းမြန်မာနိုင်ငံရဲ့အခြေအနေဟာဒေသတွင်းတည်ငြိမ်မှုကိုစိန်ခေါ်နေပြီလို့တတိပေးထားတာကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်အရှေ့တောင်အာရှဒေသမှာကြားရောက်လာနိုင်တဲ့ဘေးအန္တရာယ်အကျပ်တဲကြီးကိုတားဆီးကာကွယ်နိုင်ဖို့နိုင်ငံတကာအနေနဲ့အများဆုံးတုံ့ပြန်ဆောင်ရွက်ဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းမြန်မာနိုင်ငံတွင်းမှာကြိုတင်ခံမှန်းလို့မရနိုင်လောက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပေါ်လာနိုင်ကြောင်းကိုလည်းကုလသမဂ္ဂကသတိပေးလို့ထားပါတယ
်။ကရင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံနဲ့ဝင်ရောက်လာတာတွေအပါအဝင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒေသတွေမှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လေလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုမေးကြည့်တော့အခုလိုပြောပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကဒေတာတွင်းလုံခြုံရေးအထည်ကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂထွေထွေတွေးမှုချုပ်ရောအာဆီယံထွေထွေတွေးမှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်တွေထွက်ပြေးတိမ်းရှောင်လာတဲ့ကိစ္စတစ်ခုကဒီချက်ကိုပုံမူပြီးတော့သက်တည်ပြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးပြည်တွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေကထိုင်းနိုင်ငံကိုတိုက်ရိုက်ကြီးတက်ဆိုင်မှုဖြစ်ပါတယ်။တချိန်ထဲမှာလည်းကျွန်တော်တို့ဒီအင်ဒိုနီးရှားနိုင်ငံထိရောက်ရှိနေတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်တွေရဲ့အကြောင်းအရာဒါကိုကြည့်မယ်ဆိုရင်ဒီပြဿနာကဒေတာတွင်းရဲ့ပြဿနာဖြစ်လာပါမယ်တချိန်ထဲမှာလည်းဒုက္ခသည်တွေနဲ့အတူပါပေါ်ပေါက်လာနိုင်တဲ့ကယောကဘေးအလုတ်ကင်နဲ့တခြားသောနိုင်ငံတွင်းလုံခြုံမှုကိစ္စတွေစားနပ်ရိက္ခာငတ်မုတ်ခေါင်းမမှုကိစ္စတွေကနိုင်ငံထက်ကျော်ပြီးဒေတာတွင်းထိရောက်ရှိနေတာကိုအထင်ရှားဖော်ပြနေပါပြီ
စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဟာမြန်မာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းကိုပါကြက်ရိုက်ခတ်လို့လာနေပါပြီဒီလိုအခြေအနေတွေကိုတားဆီးထိန်းချုပ်နိုင်ဖို့ဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်သွားအောင်ဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်ဒါကြောင့်လည်းပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထုတ်ပြန်တဲ့ရန်ကုန်ရှိအမေရိကန်တန်ယုံရဲ့ထုတ်ပြန်ကြေညာချက်မှာစစ်ကောင်စီကိုအရေးယူနိုင်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီးပြောကြားချက်ကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီကြေညာချက်မှာမြန်မာပြည်သူများအပေါ်စစ်တပ်၏ ကြမ်းကြုတ်ရက်ဆက်သည့်လုပ်ရများသည်စစ်တပ်တာဝန်ရှိသူများကိုတာဝန်ယူမှုတာဝန်ခံမှုရှိစေ၍စစ်တပ်အနေဖြင့်ပြစ်ဒဏ်ခံရခြင်းမှကင်းလွတ်နေသည့်အစဉ်အလာကိုအလင်းအမြန်အဆုံးသတ်ရန်လိုအပ်လျက်ရှိကြောင်းမိမောင်းထိုးပြနေပါသည်လို့ဖော်ပြထားပါသည်မှန်ပါတယ်မြန်မာစစ်တပ်အနေနဲ့အာဏာချင်းချင်းသိမ်းခဲ့ပြီးတိုင်းဒေသပြည်သူတွေပေါ်ရက်ဆက်စွာနှိမ်ပါနှိမ့်ဆက်တပ်ဖြတ်ချေမှုန်းခဲ့ကြပေမဲ့လို့မြန်မာစစ်ဘုတ်ချုပ်တွေကိုတရားစွဲဆိုအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ပါဘူးအခုချိန်မှာတော့ရက်ဆက်ကြမ်းကြုတ်ပြီးလူမဆန်တဲ့မြန်မာစစ်ဘုတ်ချုပ်တွေကိုသူတို့အပြစ်တွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးအရေးယူအပြစ်ပေးဖို့လိုအပ်နေပြီဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကနိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းစွာအသိပေးလိုက်ခြင်းဖြစ်ပါလေခင်ဗျာ
ဒီသွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA စီစဉ်နေတဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုကတော့သောရရှင်များထံကဘေးစာတွေကိုပြန်ချပေးမယ်။မြန်မာပြည်ကဘေးစာသတင်းပတ်စင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးသန္တာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ဒေဂလာပေါင်းနဲ့ပြည်စုံပြီးတော့ဘေးအနေနဲ့အဝဝကလည်းကင်းဝေးကြပါစေရှင်။ခေါလွန်ခဲ့တဲ့2021ခုနှစ်ဟာအထူးသဖြင့်မြန်မာနိုင်ငံအတွက်နိုင်ငံရေးမတည်ငြိမ်မှုတွေဖြင့်ကပ်ရောဂါပြီးစစ်မဲ့ဘေးတွေနဲ့ဆိုးဆိုးရွားရွားကြုံတွေ့ရတဲ့နှစ်ဖြစ်ပါတယ်။အဲလိုမျိုးတွေ့ကြုံရတဲ့အခြေအနေတွေကိုသရရှင်ရဲ့စာရီကလည်းထင်ဟပြနေတာပါ။ပြီးခဲ့တဲ့တစ်နှစ်တာရေးလာတဲ့သရရှင်ရဲ့စာရီတွေကတချို့ကိုပြန်ပြောကြည့်ရအောင်ပါ။လူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြကြပါတယ်ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံချင်ပါတယ်မလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘယ်လောက်ကြာမယ်မသိဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လဲကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညဆိုင်ခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဆန်ဝင်စရဲ Facebook account ပိုင်းရှင်ကတော့ချစ်ရင်နဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေစဉ်နေညအိတ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စသိမ်းထားမိပါတယ်လက်နက်ကင်ပြည်သူရဲနဲ့တက်မတော်လဲပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြေတားထားဘေးမပြုပါနဲ့ခင်ဗျာတဲ့ဒါက Facebook account ပိုင်းရှင်ဆန္ဒရေးသွားတယ်မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိတ်ခိုက်ခံစားနေရတယ်ဆိုတော့စာရီကနေဖော်ပြနေပါတယ်ရှင်ဒီမှာသောရရှင်ခိတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့သောရရှင်ရေးလာတာဝေမျှပေးကြပါတယ
်ရက်ဆက်လိုက်ကြတာဗျာလုံးရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လုံးရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတာဟီတာဆိုတာရှိနေသေး၍တိုင်းမီကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါကောင်းထက်ကျော်ဆိုတဲ့သောရရှင်ကအခုလိုမျိုးဒီတော်လန့်ရေးကြီးကြာလာတဲ့အချိန်မှာသွေးခွဲမှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုပြီးရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
တခုတောင်းဆိုခြင်းပါတယ်ခင်ဗျအခုသွေးကွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုသိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုသလဲတောက်ခံဖို့လိုသလဲရှင်းပြကြဖို့လိုမယ်ဗျ အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမိကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင်ရဂျင်းတစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျ။ဒလန်လို့ခေါ်တဲ့လာကစားထောက်လိုင်းရဲ့ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုပြရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပ
ါ။မင်္ဂလာပါ VOE 1 Note သားများခင်ဗျာ။ကျန်းခံသားလို့မာကြပါစေနော်လို့အစချေနှုတ်ဆက်လာတဲ့စာရှိတစောင်းအီးမေးလ်ပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါလေ
VOE ပီးဇာကိုရေးပစ်တာဒီတစ်ခေါက်ပထမအဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကရင်တောင်းဆိုဘူးပြီးတော့လက်ဝယ်လဲရခဲ့ဘူးပါတယ်ကျေးဇူးပါမြမပြီမှာစစ်တက်ကအာနာလူထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစွမ်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်ဒါလို့ပြည်သူတွေရဲ့ဆက်အနာရှင်ပြုတ်ချဖို့ဆောင်းချက်တွေပြည်သူတွေကြားထဲကျဲပြပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းအခေယာကြပါတယ်။အာနာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါ။ဤပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာနာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်အော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျွလွန်ကြတာပါ။အခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီ။အင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲ။တချို့လူမှုကွန်ရက်မတုံးတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်။ကျင်းဝင်းမရှိတဲ့ YouTuber တချို့ရဲ့ video တွေကတဆင့်လဲသတင်းအမှားတွေတလွဲမျောလင့်ချက်တွေလူလူကြားတွေကိုပြန့်လွဲပါတယ်။ဆက်အနာလူကောင်စီဘက်တော်သားတွေရဲ့ account မျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလေလူလူအတွင်းမှာအတော်လေးပြန့်နှံ့အားကောင်းပါလေဆိုတော့ကျွန်တော်အနေနဲ့ view ဝိုင်းတော်သားတွေကိုအကူအညီတောင်းညင်တာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုအကြားအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
မန္တလေးကသရရှင်အောင်မြင်သူအကြံပြုရင်းနဲ့တခြင်းလဲတောင်းလာတာပါဒီသရရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျမအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိချင်တယ်ဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပရိသတ်အနေနဲ့ဒီယုံကြည်ရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား professional ဒီသတင်းတွေမှန်မှန်ပြန်ပြီးတော့တိုက်ကြည့်သင့်ပါတယ်လို့အကြံပြုချင်ပါတယ်အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းတွေကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်တရားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့အင်တာနက်ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။တမ်းမတော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လှုပ်ဆောင်နေပါတယ်လို့တမ်းမတော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲ။ပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲ။ပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာဏာထိန်းထားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်။နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာဏာထိန်းထားသူများ၏အဓိကတာဝန်ဖြစ်ပါသည်။တမတော်ကအကြမ်းဖက်သူများကိုနှိမ်နှင်းနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်။ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလား။ဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတမတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတမတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တလို့ပြည်သူကသူတို့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူး
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမည်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစေတဲ့ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ဖွင့်အကြောင်းထုတ်မယ်တော့မထင်ပါ
တရုတ်နဲ့ရုရှားကလည်းနဲ့ရောင်းရရေးမြန်မာတန်ရန်စာတရရေးကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပျော်ဝဲစားလာလို့တာပါတဲ့ကို့ဘာကိုကာကွယ်တိုက်ရပါမယ်ဒေသကိုကို့ဒေသကိုတာဝန်ယူနိုင်ရင်ရပါတယ်တဲ့ဒါအမည်မဖော်ပါနဲ့ဆိုတဲ့သွားရှင်ရေးလာတာဖြစ်ပါတယ်ဆောင်ရနေနေရှိသွားပါတယ်ဆိုတော့ရေးလာတဲ့သွားရှင်အစအကောင့်လေးကိုလှုပ်ဝက်ထားပါနော်လို့ဒီသွားရှင်ရေးလာပါတယ
်မင်္ဂလာပါ VOE ကျမတော်မူပါစဗျာကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေပြီးနောက်သိမကြပဲ CDM လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာကျွေးတဲ့လက်ကိုပြန်ကိုက်ခွေးထဲမိုက်အာနာသိန်းတာမဟုတ်အာနာထိန်းတာလို့ဆိုပြီးတစ်နှစ်မှနှစ်နှစ်ထိတိုးစနေအတွင်အာဆီယံထိတ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမဲ့ရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကမ္ဘာရဲ့ထိတ်တန်းကိုရောက်ရှိမဲ့အမွဲတကထွက်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမစားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုတ်သွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလားလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ်ရွှေတွေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမားတို့တိုးနေတဲ့ဂုံစင်းနှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ပြေးလွှားနေရတဲ့အခြေခံတဲ့အောက်ခြေခံလူဒန်းစားအတွက်မြေမှုန့်တွေနဲ့ဘိုက်ဖြစ်စီတော့မှာလားမေတ္တာရက်ခံပါရယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မှူးကြီးယူနေတဲ့ပလင်ကနေစင်းပေးပါဗျာစုပ်လဲစူးစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမားတို့လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းနှံရဖို့တပတ်ကန်းကိုဖျက်ကူးရင်ခမားတို့ကြော့ကြော့လေးရှောက်လန်းမဲ့တံတားကိုတီဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗျာကိုလိပ်ပြကိုလုံနေဖို့လိုတော်မူကျေးဇူးပြုပြီးဒလန်မလုပ်ကြပါနဲ့ဗျာ
2021ခုနှစ်သရရှင်ရဲ့စာရည်နဲ့အတူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငင်းခြံခဲ့နိုင်ပြီးတော့2022ကမြန်မာနိုင်ငံရဲ့လူထုကိုမင်္ဂလာသတင်းစကားတွေစောင့်ခြင်းပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆန္ဒပြုပါတယ် VOE ကိုလည်းစာရည်ကြပါအောင်နော်သရရှင်ရဲ့အားလုံးဘေးပြာဝေးကွာပြီးတော့ရှင်လန်းချမ်းမြေ့နိုင်ကြပါစေရှင်
တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းတွေတဲ့ကတုတအပတ်ဆင်ခန္ဓာကိုတင်ပြပေးမှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့နှစ်သက်ကူရဲ့ပထမဆုံးလဖြစ်တဲ့ဇန်နဝါရီလနဲ့ပတ်သက်တဲ့စိတ်ဝင်စားစရာအကြောင်းတွေကိုမညွညွလွင်ပြောပြပေးထားပါတယ်ရှင်။ဒီတစ်နှစ်ကိုပြောင်းလာတဲ့အခါရောမခေတ်တွေကစတင်အသုံးပြုခဲ့တဲ့ဂျူလီယန်နဲ့ဂရီဂရီယန်ပစ်ကရင်တွေအရာတစ်နှစ်လုံးကလပေါင်း12လထဲမှာပထမဆုံးလကတော့မြန်မာလိုဇန်နဝါရီလလို့အသုံးများပြောဆိုကြတဲ့ January လပဲဖြစ်ပါတယ် January ဆိုတဲ့အသုံးနှုန်းကရောမနတ်ဖျားတစ်ပါးဖြစ်တဲ့ Janus ဆိုတဲ့အမည်ကနေဆင်းသက်လာတာပါ Janus ဆိုတာကတကားပေါင်းလို့ရောမလိုအဓိပ္ပာယ်ရပြီးအတိတ်နဲ့အနာဂတ်နှစ်ခုစလုံးကိုဖြတ်တန်းရတဲ့မျက်နှာနှစ်ဖက်ရှိတဲ့နတ်ဘုရားတစ်ပါးဖြစ်တယ်လို့ဆိုကြပါတယ်။ဂျပန်30ပြည့်ရှိတဲ့ဇန်နဝါရီလထဲမှာဖြစ်ပျက်ခဲ့တဲ့ခေတ်အဆက်ဆက်အမှတ်ရစရာသမိုင်းကြောင်းဖြစ်ရချို့ကိုကြည့်မယ်ဆိုရင်တော့ဇန်နဝါရီလ4ရက်နေ့ကမြန်မာပြည်အတွက်အရေးအကြီးဆုံးသမိုင်းမှတ်တမ်းတစ်ခုဖြစ်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာဗြိတိသျှကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တာပါ။နိုင်ငံတကာကထူးခြားမှုတွေကြည့်ရင်တော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ပြီးနှစ်30အကြာ1989ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတရုတ်နဲ့ American ပြည်အောင်စုတို့တန်တမန်ဆက်ဆံရေးစတင်ခဲ့ပါတယ်။1989ခုနှစ်ဇန်နဝါရီလ9ရက်နေ့ကတော့ American ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲကျင်းပခဲ့တာပါ။
လူငယ်ငယ်နှစ်တရာကျော်1863ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကမ္ဘာမှာပထမဆုံးမြို့တွင်းမြေအောက်ယထာလိုင်းကိုလန်ဒန်မြို့မှာစတင်ပြည့်စွဲခဲ့ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ပထမဆုံးအထွေထွေညီလာခံကြီးကိုလည်းဇန်နဝါရီလထဲမှာပဲစတင်ခဲ့တာပါ။1946ခုနှစ်ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်။လန်ဒန်မှာကျင်းပပြီးအဖွဲ့ဝင်နိုင်ငံပေါင်း52နိုင်ငံတက်ရောက်ခဲ့ကြတာပါ။အဲ့ဒီဇန်နဝါရီလ10ရက်နေ့မှာပဲ1952ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာကုလသမဂ္ဂရုံးချုပ်ကြီးကိုဖွင့်လှစ်ခဲ့ပါတယ်။1966ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့အိန္ဒိယနိုင်ငံမှာအိန္ဒူရာဂန္ဒီဟာကွန်ဂရက်ပါတီရဲ့ခေါင်းဆောင်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အကြောင်းအရာအချက်အလက်တွေသိချင်ရင်အားလုံးကြားကြည့်ကြရတဲ့ Wikipedia online စာမျက်နှာတွေကိုတော့2000ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးလွှင့်တင်ခဲ့တာပါ။ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီပထမဆုံးအစည်းအဝေးကိုလည်းဇန်နဝါရီလ18ရက်နေ့မှာကျင်းပခဲ့ကြတာဖြစ်ပါတယ်1946ခုနှစ်မှာပါ1935ခုနှစ်ဇန်နဝါရီလ24ရက်နေ့ကတော့ကမ္ဘာပေါ်မှာတန်ဘူးဘီယာတွေကိုဈေးကွက်တွေစတင်ရောင်းချခဲ့တဲ့လို့ဖြစ်ပါတယ်ဇန်နဝါရီလထဲမှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေတော်တော်များများကိုလည်းမွေးဖွားပေးခဲ့တာပါနျူတန်နီယာမားနဲ့ကမ္ဘာကျော်ခဲ့တဲ့သင်္ချာနဲ့သိပ္ပံပညာရှင်ကြီးအိုက်ဇက်နျူတန်ကမ္ဘာကနဝင်တင်းဂီတာတွေရေးသားဖန်တီးခဲ့တဲ့ Wolfgang Amadeus Mozart American Dollar တရားနဲ့မှာတွေ့ရတဲ့ American နိုင်ငံခေါင်းဆောင်ဖြစ်ခဲ့သူ Benjamin Franklin American သမ္မတတွေဖြစ်ကြတဲ့ Richard M. Nixon Franklin D. Roosevelt လူအခွင့်ရေးလှုပ်ရှားသူ Martin Luther King Jr. ကမ္ဘာလက်ဝဲကျော် Cassius Clay ခေါ် Muhammad Ali အမေဆုံးကိုစတင်ထူထောင်ခဲ့တဲ့တထေးကြီး Jeff Bezos တို့အပြင်အနုပညာနယ်ပယ်ထဲမှာလည်းကမ္ဘာကျော်တွေဖြစ်ကြတဲ့ Rock and Roll ဘုရင်လို့ထင်ရှားတဲ့ Elvis Presley, Rock အဆိုတော်ကြီး Rod Stewart, Mr. Bean အဖြစ်နာမည်ကျော်ကြတဲ့မင်းသားကြီး Rowan Atkinson, Hollywood မင်းသားတွေဖြစ်ကြတဲ့ Mel Gibson, Nicolas Cage, Orlando Bloom, Elijah Wood, Justin Timberlake, နာမည်ကြီး Country အဆိုတော်ကြီး Dolly Parton နဲ့Grammy ဆုရှင် Alicia Keys ဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါတယ်။ဒီလိုပဲဇန်နဝါရီလမှာမွေးဖွားပြီးထင်ရှားကျော်ကြားတဲ့နောက်ထပ်ကမ္ဘာကျော်တဦးကတော့မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင် Kim Jong Un ဖြစ်ပါလိမ့်ရှင
်။မညညလွဲစီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဘတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ကမ္ဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံအတွင်းရေပန်းဆလာတဲ့အာကစားနီးသည့်တမျိုးကတော့ကားထဲမှာနပန်းတက်တဲ့အာကစားနီးဖြစ်ပါတယ်။ဗြိတိန်အရှိတောင်ဖက်နာဂါကိုပိုင်ကုဖတာကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကြီးညာထားတဲ့ Sealand ဆိုတဲ့ကျွန်းနိုင်ငံသေးလေးတစ်ခုအကြောင်းကိုလည်းတင်ပြထားပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်။ရုရှားနိုင်ငံအတွင်းရေပန်းစားလာတဲ့အာကစားနီးသည့်တစ်မျိုးကတော့ကားထဲမှာနပန်းတက်တဲ့အာကစားနီးဖြစ်ပါတယ်။ဘရာဇီးကုခန်းပညာတစ်ခုဖြစ်တဲ့ဂျူချစ်စုနပန်းတက်တဲ့နီးကိုကားထဲမှာကစားကြတာပါ။ပြိုင်ပွဲတစ်ပွဲမှာနှစ်ချီနပန်းတက်ရတာဖြစ်ပြီးတော့ပြိုင်ပတ်နှစ်ဦးဟာကားမောင်းသူနေရာနဲ့ခီးတဲ့နေရာတွေကနေတလဲစီပြောင်းပြီးရှင်ပြိုင်ကြရတာပါ။အရှုံးပေးတဲ့အခါပဲဖြစ်ဖြစ်အတာစီးနေရာကချုပ်နိုင်တာပဲဖြစ်ဖြစ်အမှတ်ရရှိတာဖြစ်ပါတယ်။နေရာချင်းလေးထဲမှာရှင်ပြန်ရတဲ့အတွက်လဲရတဲ့နေရာလေးကိုပဲအကောင်းဆုံးအသုံးချနိုင်တဲ့သူကအနိုင်ရတာပါပဲလို့ဒီပွဲတွေကိုစီစဉ်သူတူကပြောပါတယ်။ကားထဲမှာရှိတဲ့ကပတ်စတီယာတိုင်းမှန်တဲ့ထိုင်ကုန်တွေကိုအကုန်သုံးပြီးတော့အနိုင်ရအောင်ရှင်းပြနိုင်ပါတယ်။ရိုးရာပုံစံအတိုင်းဂျူဂျစ်စုနပန်းတက်တဲ့နေ့ကနေလူများစိတ်ဝင်စားအောင်ကားထဲမှာကျင်းပတဲ့အတွက်လဲလူပိုပြီးတော့စိတ်ဝင်စားနိုင်တယ်လို့ဂျူဂျစ်စုနပန်းကပတ်နဲ့ပိုင်ရှင်တူကပြောပါတယ်ရှင်။
ဂျာမနီနိုင်ငံဘာဗာရီးယားပြည်နယ်ကပါမုတ်ဆိုင်တစ်ခုမှာတော့ LJ အစိမ်းရောင်ရေးကြီးတွေကိုကိမ့်မုတ်တွေနဲ့ထဲ့ဖုတ်တီးထွင်ရောင်းချနေပါတယ်။ LG အစိမ်းရောင်ရေးကြီးတွေကငါးလိုမျိုးညှိဆို့ဆို့အရသာဖြစ်နေမှာကိုစားသုံးသူတွေကစိုးရိမ်ကြပေမဲ့လည်းစားသုံးကြည့်တဲ့အခါမှာတော့တည်တည်အဆီအရသာရှိနေတာကြောင့်ကြိုက်နှစ်သက်သွားသူတွေလည်းရှိပါတယ်။ပါမုတ်ဖုတ်သမားလူဒိုဗစ်ဂျာဘိုရင်နဲ့ယူနိတက်ကတူကသူ့တည်တည်သောမတ်ဘျူဝစ်တို့ပူးပေါင်းတီထွင်တဲ့ရင်ကြီးပါမုတ်ကိတ်မုတ်တွေဟာအယောင်အသွေးစုံလာပြီး UV အလင်းရောင်အောက်မှာလည်းအယောင်တောက်ပါတယ်။ရင်ကြီးအပင်တွေဟာပင်လယ်စားငံရေမှာစိုက်ပျိုးတာဖြစ်တာကြောင့်မျိုးပွားမှုနှုံမြန်ပြီးက carbonine oxide dangwe so you a don't be mule miavare. T pinwe jong, the power ledu go dancing sabi, kabaji twelve cow nelu, unitekto two deity, Thomas Purek capiovare, LG a seyo yin hiwe go, shake it as that we let her dongale, Sibio sata keja elu, two deity Purek capiovare, kamia.
ဗြိတိနိုင်ငံရှေ့တောင်ဘက်ကမ်းခြေကနိုင်ငံတကာရေပိုင်တဲ့ထဲမှာကိုဝါတာကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကျင်းညာထားတဲ့စီလန်ဆိုတဲ့ကျွန်းနိုင်ငံတည်တည်တစ်ခုအကြောင်းတင်ပြပေးပါမယ်။ဒီနိုင်ငံငယ်လေးဟာဒုတိယကမ္ဘာစစ်အတွင်းကလေကြောင်းကာကွယ်ရေးခန့်တက်ဟောင်းနေရာတစ်ခုဖြစ်ပြီးတော့1900ရာခိုင်နှုန်းကတည်းကဘုံမှုတစ်ဦးဖြစ်တဲ့ရိုင်ဘိတ်စ်ကသိမ်းယူပြီးလွတ်လ ဒီကျွန်းရဲ့တမိုင်းမှာအာနာသိမ့်ယူမှုတစ်ခုလည်းဖြစ်ပွားခဲ့ပြီးမူလတီထောင်သူရိုက်ဘိတ်ရဲ့တားကိုလူတစုကရဟတ်ရင်နဲ့ပြန်ပြီးဆွဲခဲ့ကြပြီးရိုင်ကသူ့တိုင်းပြည်ကိုတိုက်ခိုက်ပြီးပြန်လည်ရယူခဲ့ပါတယ်စီလန်အနေနဲ့တိုင်းပြည်ဝင်ငွေရဖို့နီလန်အမျိုးမျိုးကိုလည်းလှုပ်ဆောင်ခဲ့ပါတယ်2000ခုနှစ်အစောပိုင်းမှာလုံခြုံတဲ့အင်တာနက်ဆာဗာတွေထိမ့်သိမ်းရနေရဖြစ်ခဲ့ပြီးတော့အချိန်ပြည့်ဝင်လန်း20လောက်ခန့်ထားခဲ့ပါတယ်အခုအချိန်မှာတော့အွန်လိုင်းကနေပွဲတစိမ့်အမျိုးမျိုးရောင်းချနေပြီးတော့စီလန်ကပေးတဲ့တရေကောင်းပွဲအတွက်ယူရိုငွေ40အောက်ပေးရမှာပါတိုင်းပြည်တစ်ခုရဲ့လက္ခဏာတွေဖြစ်တဲ့နိုင်ငံကူးလက်မှတ်ကိုတုံးထူတာတွေအပါအဝင်လာရောက်တဲ့သူတွေကိုကိုဗစ်ရောဂါကင်းရှင်းမှုရှိမရှိစစ်ဆေးတာတွေကိုလည်းလှုပ်ဆောင်ပါတယ်ကယောဂါကာလာကြီးအတွင်းမှာကိုဗစ်မရှိတဲ့နိုင်ငံငယ်လေးတစ်ခုအဖြစ်ရှာရှာပါပါရည်တည်နေပြီးတော့ဗီဒီယိုကဒီနေရာကိုပြန်ယူมาဆိုတဲ့အတွက်အဆောင်တရားကိုလည်းအမြဲတမ်းထားရှိပါတယ်ဗီဒီယိုကတော့ဒီနိုင်ငံရဲ့လွတ်လပ်ရေးကိုဘယ်တုန်းကမှအသိမှတ်မပြုသလိုနိုင်ငံတကာတိုင်းဝိုင်းမှာလည်းဒီနိုင်ငံရဲ့နေရာကအငင်းပွားစရာရှိနေစေဖြစ်ပါတယ်ရှင်
သူကြဆံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ဖြူထွေတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့မနေ့ခင်းအတွက်အစီအစဉ်သတင်းပတ်ရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းထိုမီတာ3249နဲ့လှိုင်းလက်မီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်
တကယ်လို့ရုရှားကနေယူကရိန်းကိုကျူးကျော်လာမယ်ဆိုရင်အမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့ပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းနှင်းတွင်နေမှာပြောကြားလိုက်ပါတယ်။ယူကရိန်းအရှိတ်ဘက်နယ်စပ်တချို့မှာရုရှားကစစ်အင်အားအလုံးရင်ချထားတဲ့အတွက်အခြေအနေတင်းမာနေတာတွေကိုရော့ပေါအောင်တန်တမာရေးနည်းလမ်းတွေနဲ့ဂျိုးပန်းဖို့အတွက်ခေါင်းဆောင်တို့တယ်လီဖုန်းနဲ့ဆွေးနွေးကြတာပါ။ရုရှားနယ်စပ်ကယူကရိန်းနိုင်ငံဒွန်ဘတ်စ်မြို့မှာကျုံ့နေရတဲ့တင်းမာမှုတွေရော့ပါရေးMix သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးတန်တမာနီးရလှုပ်ဆောင်မှုအတွက်ခေါင်းဆောင်တို့ဆွေးနွေးတာဖြစ်ကြောင်းဆွေးနွေးပွဲအပြီးသမ္မတအင်မြူပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နေနဲ့ယူကရိန်းရဲ့အချုပ်ချာအာဏာတည်မြက်နဲ့နယ်မြေတည်ထောင်ခံမြဲအတွက်ဆောင်ရွက်မယ်လို့သမ္မတဘိုင်ဒန်ကထက်လောင်းဂရိပေးခဲ့ကြောင်းလည်းပြောပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးယာရူးကအဖယ်ရှားခံခဲ့ရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်တော့ကသူ့ကိုစစ်တပ်ကနေယာရူးပြန်ပြီးတော့ပေးထားပေမဲ့တနင်္ဂနွေနေ့မှာတော့စစ်တပ်နဲ့နိုင်ငံရေးသဘောတူညီမှုမရတဲ့အတွက်နှုတ်ထွက်ကြောင်းပြောကြားလိုက်ပါတယ်။ဒါအပြင်ဒီမိုကရေစီရေးပြောင်းလဲတွေအတွက်ဆွေးနွေးဖို့လိုအပ်နေတယ်လို့လည်းဝန်ကြီးချုပ်ကရုပ်သံမင်ကွန်မှာပြောကြားခဲ့တာပါ။ဂျာဒီယုရုဆိုးဝါးမှုနဲ့ကိုဗစ်ကူးစက်မှုတွေမြန်မာလာနေတဲ့အတွက်တနင်္ဂနွေနေ့ကကဘာတဝမ်းလေရင်ခီးစံပေါင်း 3,300 ကျော်ကိုဖျက်သိမ်းရတဲ့အတွက်အားလရဲ့ခီးသွားတွေအတွက်အခက်ကြုံခဲ့ကြပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကုညံဝင်းအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Darius Smith တို့ဖြစ်ပါတယ်ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ VOA Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအပိနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.